နိုင်ငံတွင်းစွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်တန့်စင်တဲ့စွမ်းအင်တွေမရခင်မှာကြောင်မီးသွေးသုံးလျှက်စစ်တာအားထုတ်လုပ်ဖို့တိုင်းနယ်ပြည်နယ်တွေကိုတိုက်တွန်းထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောဆိုလိုက်ပါတယ်။2015ခုနှစ်ရွေးကောက်ပွဲနဲ့အစိုးရဖွင့်ထိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပါတီဗဟုကော်မတီအစည်းအဝေးအပြီးဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုရာဖြစ်ပါတယ်။ပါတီအနေနဲ့မူလရည်တည်ချက်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလမ်းကြောင်းကနေသွေးဖွဲ့မသွားဘူးလို့လည်းပြောဆိုခဲ့တာပါ။ပါတီဝင်တွေရဲ့ပြောရေးဆိုခွင့်နဲ့ပတ်သက်လို့တော့ပါတီရဲ့ဗဟိုအလုံးမှုစာတူဖြစ်တဲ့ဦးဝင်းထိန်ကအခုလိုပြောဆိုသွားပါတယ်
။ပါတီဆိုတာကကိုယ်ပါတီတည်တော်ကလေးကဒါမိသားစုပုံစံပဲ။ဒီမိုကရေစီဆန္ဒကျင့်သုံးတဲ့အကြောင်းမလို့အပေါ်ကရဒီပြည်အောက်ကအောက်ခြေရဒီပြည်ဝေမာနိုင်တယ်ဆွေးနွေးနိုင်တယ်လေးဟုတ်ဆုံးနိုင်တယ်ပြောရရှိလို့ရှိကိုဒီလာလို့အချင်းကြီးပဲပြောရမှာတောင်းမလို့ကျွန်တော်ပါတီဖွဲ့ဝင်တွေကအစိုးရလိုပဲပါတီဝင်တော်ပြောမယ်ဆိုရင်စိုက်လို့ပြောစိုက်လို့ဝင်မယ်စားရတဲ့ပြည်သူမစားနိုင်တဲ့ပြည်သူရတယ်တိုးတော့အဲ့လိုကမဟုတ်ပဲနဲ့ကို့အတွင်းရေးကိုအပြင်မီဒီယာတွေပြောတာနော်ကို့အတွင်းရေးကို Facebook တန်တာဆင်တာရောခုနကကျွန်တော်တို့ထားတဲ့ပါတီရဲ့ spirit ပေါ့ပါတီရဲ့ရှင်းဆုံးနေတဲ့အမှုကျင်းနဲ့မကိုက်ကြတဲ့ကြမ်းလို့အဲ့ဒါတွေမလုပ်ရဘူးတမ်းမြစ်တ
ာပါတီဝင်နေနေနဲ့အစိုးရအဖွဲ့နဲ့ပါတီအပေါ်လူသိရှင်ကြားဝေဖန်ပြောဆိုတဲ့ဆိုရင်တော့ပါတီစည်းကမ်းနဲ့အရေးယူမယ်လို့လဲဗဟိုကော်မတီဝင်ဦးထွန်းထိန်ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်ရှင်